တမရောကတင်းလာနေမှာဖမ်းဆီးထိန်းသိမ်းလိုက်တဲ့ဒီမိုကရက်တစ်မြန်မာအသံ DPP နဲ့အေယာဝတီသတင်းဌာနတို့ကသတင်းတောက်3ဦးကိုမတရားအသိနဲ့ဆက်နွယ်မှုပုံမှန်နဲ့ဆွဲချက်တင်မှုစီစဉ်နေကြောင်းအစိုးရနဲ့တမရောအရာရှိတွေရဲ့အင်္ဂါနေ့ကပြောဆိုချက်ကိုကိုကာပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။တင်းလာနေကထုတ်ပြန်တဲ့တမရောကာကွယ်ရေးဦးစီးချုပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့ရှမ်းပြည်နယ်အရှိမျောက်ဖက်နမ်ဆန်တီဘောလမ်းပေါ်မှာတမရောစစ်ကြောင်းကလမ်းလုံးကြုံရေးအတွက်ဆောင်ရွက်နေချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့အဲ့ဒီသတင်းတောက်3ဦးအပါအဝင်အမျိုးသား9ဦးဟာ TNL အဖွဲ့နဲ့ဆက်သွယ်ခဲ့တယ်ဆိုတာစုံစမ်းတွေ့ရှိရတာကြောင့်ဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့အတွက်သူတို့ကိုလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တယ်လို့ဖော်ပြထားပါတယ်။သူတို့ကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပေမဲ့လည်းဖမ်းဆီးခံထားရသူတွေလာရှိုးရဲစခန်းမှာမရှိသလိုဘယ်နေရာမှာထိန်းသိမ်းခံထားရတယ်လဲဆိုတာအခုထိစုံစမ်းလို့မရသေးဘူးလို့ DPP သတင်းဌာနကအက်ဒီတာတူဖြစ်တဲ့ဦးတန်းဝင်းထွတ်က VOE ကိုပြောပြခဲ့ပါတယ်။သတင်းတောက်၃ဦးကိုတမတော်ကဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းအင်္ဂါနေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။အလားတူပဲဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်တဲ့ Burma Campaign UK အဖွဲ့ကလည်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်အနေနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်၃ဦးကိုချက်ချင်းပြန်လည်ပေးဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ဖမ်းဆီးခံထားရတဲ့သတင်းတောက်တွေပြန်လည်ပေးရေးအတွက် CPJ လို့ခေါ်တဲ့သတင်းတောက်များအကာအကွယ်ပေးရေးကော်မတီနဲ့ Amnesty International နဲ့နိုင်ငံတကာလူငြိမ်းချမ်းသာကွင်အဖွဲ့ကြီးတို့ကလည်းတောင်းဆိုထားပါတယ်။